ထိုင်းနိုင်ငံမြန်မာတန်ရုံမှရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးရေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဘတ်ငွေတန်း30ရမယ်ထိုင်းနိုင်ငံရဲ့ထီပေါက်တယ်လို့အဲ့ဒီဌာနကိုအဓိကတာဝန်ယူရတဲ့ခေါင်းဆောင်ရဲမှုကြီးဘိုအေးကပြောပြပါတယ်။ဒါဟာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေထဲမှာအမြင့်ဆုံးတန်းနဲ့ချီပြီးပေါက်တာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ထီပေါက်ငွေကိုထုတ်ယူဖို့အတွက်သက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေနဲ့တိုင်ပင်ပြီးတော့စီစဉ်သွားမယ်လို့လည်းဆိုပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံမှာရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဒီရက်ပိုင်းတွင်းမှာထွက်တဲ့ထိုင်းထီတဲကလက်မှတ်9000တွဲကနေထိုင်းဘတ်ငွေတန်း30တန်နဲ့ထိပေါက်ခဲ့ကြောင်းထိုင်းနိုင်ငံမြန်မာတန်ရုံမှာရှိတဲ့တာမန်နိုင်ငံကူးလက်မှတ်ထုတ်ပေးဌာနကအဖွဲ့ခေါင်းဆောင်ရဲမှုကြီးဗိုလ်အေးကပြောပြပါတယ်
။အော်ဟုတ်ကဲ့သူဟာပါကျွန်တော်တို့ဒီဟာမှာပဲလမ်းပေးမှာပဲသူတို့လာပြီးတော့မှဟိုရှောင်းနဲ့ထီတယ်ပေါ့နော်အဲထိုင်းထီတယ်ကြီးကနေပြီးတော့သူကဟိုဝယ်လိုက်တာပေါ့နော်ဝယ်လိုက်တယ်ဆိုတော့ဟိုပေါ့ဟိုတယောက်ကိုဝယ်ခိုင်းလိုက်တာပေါ့တလေးကျော်ဝယ်ခိုင်းလိုက်တော့အဲဒီတယောက်ကသူကတစ်ဆောင်ကို80နဲ့ဆိုတော့9000ဆိုတော့850 400ပို့ပေါ့အဲ400ပို့ဝယ်တော့အဲဒီထဲကနေပြီးတော့သူကဟိုပေါ့တစ်ဆောင်ကို6တန်းနဲ့စုစုပေါင်း9000တော့6530ပေါ့နော်အဲ့ဒါပေါ့တော့ပါဟုတ်ကဲ့
မြန်မာထဲမှာအခုလိုမျိုးတန်း30ထီပောက်တာမျိုးမကြားသိရသေးတဲ့အတွက်မြန်မာနိုင်ငံသားတဦးဖြစ်တဲ့သူဟာထိုင်းနိုင်ငံထီကိုတန်းနဲ့ချီပြီးပောက်တာဟာပထမဦးဆုံးကြိမ်ဖြစ်နိုင်တယ်လို့လည်းရဲမှူးကြီးဗိုလ်အေးကပြောပါတယ်။အဲ
့လိုတော့တိတ်မရှိဘူးလို့ကြားသိရတယ်ဗျ။တချို့တော့တရွတ်နှစ်ရွတ်တော့အဲ့လိုပောက်ကြတာတော့ရှိတာပါနော်။သူကတော့နံပါတ်2 5ရွတ်ဆိုတော့အဲ့လိုဖြစ်သွားတာပါနော
်။ထိုင်းတီတွေမှာကတစောင်းမှာနှစ်ခုတွဲပါလာပြီးတစ်ခုကိုအများဆုံးဘတ်ငွေ3တန်းပေးတာဖြစ်ပါတယ်။အခုသူဟာနှစ်ခုတွဲ9000ဝယ်ထားတာဖြစ်တာကြောင့်ထိုင်းဘတ်ငွေတန်း30ကိုရရှိတော့မှာဖြစ်ပါတယ်ဒီအတွက်မြန်မာတန်ရုံးကတာဝန်ရှိသူတွေနဲ့အတူထီပေါက်တဲ့ငွေကိုထုတ်ယူသွားဖို့စီစဉ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်တို့ဒီကတန်ရုံးနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးနဲ့ကျွန်တော်တို့သတင်းပို့ပြီးတော့မှဟိုထုတ်ပေးရေးကိစ္စတွေအဲဒီထိုင်းရတပ်ခွန်တွေရောသတင်းပို့ပြီးတော့မှအကုန်လုံးစီစဉ်ထားပါတယ်ဗ
ျထိုင်းနိုင်ငံမှာတော့ထီတစောင်းကိုဘတ်ငွေ80ရောင်းချနေတာပါအရင်တုန်းကတော့ထီတစောင်းကိုနံပါတ်ရွေးချယ်နိုင်ဖို့အတွက်ဘတ်ငွေ100ကျော်ကနေ160လောက်ထိရောင်းချခဲ့ပေမဲ့စစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီလိုရောင်းချသူတွေကိုဖမ်းဆီးရေးယူမှုတွေလုပ်မယ်လို့ကြေညာခဲ့တာကြောင့်တနင်္ဂနွေလောက်နေရာတိုင်းမှာနှစ်ခုတွဲပါတဲ့ထီတစောင်းကိုဘတ်ငွေ80နဲ့ပဲရောင်းချနေကြရတာဖြစ်ပါတယ်မြန်မာနိုင်ငံသားတဦးဖြစ်တဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးဌာနကဒုတိယလာဝကမှုထိုင်းထီပေါက်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကလာမဲ့တနင်္လာနေ့မှာတော့သွားထုတ်မဲ့ကိစ္စတွေကိုစီစဉ်လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်